မြန်မာနိုင်ငံမှာနိုင်ငံရေးအရမငြိမ်သက်ဖြစ်တာကြောင့်ကိုအလုတ်ကန်ရှားပါမှုတွေကြောင့်ပါထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထောင်ဖာပေါ်မြို့နယ်အတွင်းကိုခိုးဝင်လာသူတွေဒီရက်ပိုင်းတွင်ဖမ်းမိခဲ့တာပါထောင်ဖာပေါ်တတော်အတွင်းမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာ20ကျော်နဲ့မြန်မာနိုင်ငံသားတရားလောက်ကိုဒီရက်ပိုင်းတွင်မှာဖမ်းမိခဲ့ပါတယ်အဖီဒီဖ
ာပေါ်လာတဲ့ဟာလေဒီသူတွေပေါ်လာတယ်ဆိုတော့အဲ့မှာတီးသွားတီးသွားပြီးတော့မိုင်းသွားပြီးတော့အာရှိတဲ့နေရာကိုလိုက်တဲ့အခါကျအဲ့35ယောက်တွေ့တာတို့ရ22ယောက်နဲ့အဲ့ကနေဟာမြန်မာပေါ့နော်အဲ့လိုမျိုးအသိရတဲ့ခါလေ35ဂူရီပိုင်မှာပဲမှာဘွဲသားပြောမှာပေါ့နော်သူကလည်းလမ်းညွန်ဆိုတော့လေဒီလမ်းပြပေါ့မှာအဲ့အဲ့လိုမျိုးအနေနဲ့ပြေးပြီးတော့မှအမီရလို့ပြောတယ်
မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုနဲ့နိုင်ငံရေးမတည်မငြိမ်တွေဖြစ်လာတဲ့အတွက်အခက်အခဲတွေပိုဖြစ်လာပြီးအိန္ဒိယချင်းနိုင်ငံကိုအလုတ်လုတ်ကန်ဖို့အတွက်ပွဲစားတွေနဲ့ထွက်လာကြသူတွေများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ပွဲစားတွေနဲ့သွားနေတာအခုတတိရှိတော့မှာလေအဲ့ဒီကကြတော့ခုနကမြန်မာနိုင်ငံကဒီကိုဗစ်နဲ့ပတ်သက်တဲ့ဟာလဲစိုးရိမ်ရတာပေါ့နော်။ဟိုတလောကလည်းမတူလားကိုဗစ်ဖြစ်လိုက်တော့အဲ့ဒီမြေပကျုပ်အောင်စုမှာတင်ပါတယ်မြန်မာလည်းအပရယောက်လည်း၄ယောက်လေဟုတ်တယ်မလား positive တွေ့ရတယ်ဟုတ်တယ်ဆိုတော့အဲ့ဒါမျိုးပေါ့
ဒီရက်ထဲမှာပဲထိုင်းမြန်မာနယ်စပ်ရှမ်းချနာဘူရီပြည်နယ်ထောင်ဖာဖော်မြို့နယ်အတွင်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား16ဦးလိုက်ပါလာတဲ့ကားတစ်စီးရဲ့နောက်ကိုထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကနေကားတွေနဲ့အမိလိုက်ပြီးဖမ်းဆီးခဲ့ကြောင်းသိရပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံသားလူမောင်ခိုကူးသူတွေကိုတောင်ပိုင်းပြည်နယ်တွေထိလိုက်ပို့ပေးဖို့တဦးကိုဗန့်ငွေ1000စီပေးခဲ့ရကြောင်းဖမ်းဆီးခံရသူတွေကထွက်ဆိုကြပါတယ်အခုဆိုရင်ထိုင်းနိုင်ငံတောင်ပိုင်းမှာဒီရက်ပိုင်းတွင်ဖမ်းဆီးခံရသူ100လောက်ရှိနေပြီဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံအတွင်းကနိုင်ငံရေးပတိမငြိမ်ဖြစ်လာတာနဲ့အတူမြန်မာနိုင်ငံသားအများအပြားဟာထိုင်းနိုင်ငံအတွင်းကိုပုံမဝင်ရောက်လာနေရမှာထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ဖျားတုံးစုဒေသဘက်ကနေအများစုဝင်ရောက်လာတယ်လို့လည်းထိုင်းရနာပိုင်းကပြောဆိုကြပါရဲ့ရှင်